ဆက်ပြီးလည်းမြောက်ပိုင်းကနံပါတ်2မြို့ကိုတအောင်တက်ဒီအန်အယ်လီကဒီကနေ့တင်းယူလိုက်ပြီးလို့ဒီအန်အယ်လီပြောရေးဆိုခွင့်ရှိသူကဒီကနေ့ဒီဇင်ဘာလ21ရက်နေ့မှာအတည်ပြုပါတယ်မနက်တနားကြီးကျော်မှာနံပါတ်2အခြေစိုက်ခမရ3နှစ်လေးကိုတင်းယူပြီးတော့တရုတ်လုံးကိုထိချုပ်လိုက်နေကြပြောပါတယ်ကိုကန်ဒေတာလောက်ကင်မှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့ ညရဲ့ခုနှစ်ဆယ်ရာခိုင်နှုန်းလောက်ကိုကိုကန်တဲ့အမန်ဒီအေကထိချုပ်ထားနိုင်ကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။ရှမ်းမြောက်ဒေသလက်ရှိတိုက်ပွဲအခြေအနေသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါပါရှင်။
ဒုတိယကမ္ဘာစစ်မတိုင်မီကာလကငွေနဲ့ခဲအများဆုံးထုတ်လုပ်နိုင်တဲ့ကမ္ဘာအကြီးဆုံးတပ်တူမိုင်းတရှိရာဒေသအဖြစ်ထင်ရှားခဲ့တဲ့နမ်တူမျိုးကိုဒီကနေ့တီအန်အန်လေကတင်ယူလိုက်ကြောင်းဒေသခံတွေကပြောပါတယ်။တီအန်အန်လေတပ်ဖွဲ့တွေဟာဒီလ22ရက်နေ့ကစတင်ပြီးနမ်တူမျိုးရှိခမရ3နှစ်လေးကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်ဖက်ကလေကြောင်းအကူနဲ့အပြင်းထန်ခုခံကာက ောင်ဖကာအဒီနံဒူစစ်တပ်ကိုကုန်းမီခမာယာစစ်တပ်ကိုတိုင်းနိုင်သွားတယ်။ဒါဟုတ်ရင်ညပိုင်းတော့ကလည်းပြ။အော်နံဒူမျိုးပေါ်မှာတော့ဒီအင်ကြီးနေတော့ရှိရပြ။ဟိုတခြားကျစ်တန်ထက်တယ်တော့မပြီးတော့ဘူး။ပိုင်းရောတိုင်းရောမဟုတ်ဘူးပြ။ဒီလိုတိတ်မရှိသေးဘူးပြ။အလုံးကြီးရှိနေကြတယ်။ဒီကလာရကောဒီရတော့တော်တော်ကြီးအဲဒီဂျေမီရောအဲမင်းသားရဲ့ပြန်ရောကြောင့်ထိခိုက်ပျက်စရာရောများရဲ့ကြ။
တိုက်ပွဲပြင်းထန်ခဲ့တဲ့တတလရက်ွက်ဟာမြို့လယ်မှာဖြတ်တန်းစီးဆင်းနေတဲ့နမ်ဘူတူမြင့်ရဲ့တောင်ဘက်ခြံခါမရ34တက်ဆွဲထားတဲ့ဘက်မှာရှိတာပါ။ဒီတတလရက်ွက်မှာအုတ်ချုပ်ရေးယုံရဲစခန်းနဲ့စေးယုံစားတဲ့ဌာနဆိုင်ရာယုံတွေအများစုတည်ရှိပြီးမြောက်ဖက်ခြံပန်ဟိုက်ရက်ွက်ဘက်ကတော့ဈေးနဲ့စီးပွားလုပ်ငန်းအများစုတည်ရှိတာဖြစ်ပါတယ်။တတလရက်ွက်မှာနေထိုင်သူအမျိုးသမီးတူကတော့မြို့သိမ်းလိုက်ပြီဆိုတဲ့သတင်းကြားသိရပေမဲ့ပြစ်ခတ်တဲ့တွေကြားနေရစေဖြစ်တာကြောင့်ဘုံခုတ်ခြင်းတဲမှာပဲနေနေရတယ်လို့အပြင်းလဲမထွက်ရဲကြောင်ပြောပါတယ်။ PSLFTNL ရဲ့ပြောရေးဆိုခွင့်ရှိသူကတော့နမ်တူမျိုးကို၄ရက်ကြာထူးဆစ်တင်ပြီးထိန်းချုပ်လိုက်နိုင်ပြီဖြစ်ကြောင်းအခုလိုအတည်ပြုပါတယ
်။နမ်တူမျိုးတိန်တိုက်ပွဲကိုတော့ဒီမနေ့တနာရီခွဲစောစောမှာကျွန်မတို့ဝင်ရရှင်လင်းတိန်ပိုင်နိုင်ခဲ့တယ်။ဒီနမ်တူကန်းကိုတော့ပြီးခဲ့တဲ့ဒီဇင်ဘာ25ကနေဒီ28ရက်နေ့၄ရက်ကြာတော့ပေါ့။အခုဆိုရင်နမ်တူမျိုးကိုတစ်မျိုးလုံးထိန်းချုပ်ထားတယ်ပေါ့လေ
။နမ်တူတိုက်ပွဲမှာဒီလ25ရက်နေ့ကလေချောင်းက9ကြိမ်26ရက်နေ့မှာ၄ကြိမ်28ရက်နေ့မှာအကြိမ်20တိုက်ခိုက်ခဲ့တယ်လို့ TNL ကသတင်းထုတ်ပြန်ထားပါတယ်။နမ်တူမျိုးဟာဒီဇင်ဘာလအတွင်း TNL ကတင်းယူလိုက်တဲ့ပင်စမမြောက်မျိုးဖြစ်ပါတယ်။ဒီလ9ရက်နေ့ကကြောက်မဲမျိုးနဲ့မိုင်းလုံမျိုး25ရက်နေ့ကနတ်ဆန်မျိုး28ရက်နေ့ကနမ်ခန်စကန်တစ်တက်စကန်နဲ့22ရက်နေ့ကမန်တုံမျိုးတွေကိုတင်းယူကြတာလည်းဖြစ်ပါတယ်။ဒီလ26ရက်နေ့ကတော့နမ်တူမျိုးကထောင်ထဲချီတဲ့ပြည်သူတွေဟာလာရှိုးတီဘောကြောက်မဲနဲ့မန်ဆန်ဘတ်တွေကိုတင်းချောင်နေကြောင်းဒေသခံကူညီသူတွေကပြောဆိုထားပါတယ်။ဒေသတွင်းအခြေစိုက်ရွှေပြည်မြေသတင်းဌာနကတော့ကိုကန့်ဒေသလောက်ကိုင်းဘက်မှလည်းတိုက်ပွဲတွေပြင်းထန်နေပြီးကိုကန့်တက် MMDAA ကပြည်သူစစ်စခန်းတွေအားလုံးကိုတင်းယူပြီးလောက်ကိုင်းမျိုးရဲ့80ရာခိုင်နှုန်းကိုထိန်းချုပ်ထားတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။ MMDAA ကတော့တိုက်ပွဲသတင်းတွေထုတ်ပြန်တာမရှိပေမဲ့ဒီလ26ရက်နေ့ကစစ်ကောင်စီတပ်ကပစ်ခတ်တဲ့လက်နက်ကြီးထိမှန်လို့အရက်သား2ဦးသေဆုံးကြောင်းနဲ့25ရက်နေ့က6ယောက်သေဆုံးကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။တစ်တုံညာနှစ်ခုစစ်စင်နှစ်လတာကာလမှာကိုကန့်ဒေသအတွင်းစစ်ကောင်စီဘက်ကပစ်ခတ်တဲ့လက်နက်ကြီးထိမှန်လို့အရက်သား65ဦးသေဆုံးရတယ်လို့66ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းဖော်ပြထားပါတယ်။ဒီသတင်းနဲ့ပတ်သက်လို့တိကျအတည်ပြုချက်မရသလိုစစ်ကောင်စီဘက်ကလည်းကိုကန့်တိုက်ပွဲသတင်းတွေကိုထုတ်ပြန်တာမရှိပါဘူးခင်ဗျာ